ခရမ်းကျင်နေပေါ်ဥပေါ်ဆာကာလဖြစ်တဲ့နိုဝင်ဘာလကုန်ဒီဇင်ဘာလဇန်ပိုင်းမှာဒိုင်းတွင်းစစ်တပိတ်တာ1500 2000လောက်ရနေပြီမဲ့အခုဆိုရင်တပိတ်တာနေရာ300ပဲရတော့တယ်လို့ခရမ်းကျင်ဆိုင်တောင်လူတွေကပြောပါတယ်တောင်လူတွေရဲ့စက်ခင်းကနေထွက်လာတဲ့ယာရီဘော်ခရမ်းကျင်ကြီးတွေကိုဒိုင်းတွေမှာတွင်းပြီးခရမ်းကျင်ဒိုင်းတွေကနေတဆင့်လက်လီလက်ကားပြန်လည်ရောင်းချရာကနေခရမ်းကျင်ဈေးကွက်ရယ်လို့ဖြစ်လာတာပါဒီနေ့မှခရမ်းကျင်ဆိုင်တောင်လူတွေပုံများလာတာမြန်မာနိုင်ငံအလယ်ပိုင်းနဲ့အောက်ပိုင်းဒေသတွေကကချင်ပြည်နယ်ဘက်ကိုတည်ယူရောင်းချလာတာနဲ့အတူတရုတ်နိုင်ငံဘက်ကလည်းဝင်ရောက်လာတဲ့ခန်းကျင်ကြီးတွေကြောင့်ဈေးကွက်ထက်မှခန်းကျင်ကြီးအဝင်များနေပြီးဈေးကျတာလို့သိရပါတယ်။ဒါပြင်ရွှေမော်ကြောင့်မော်တွေဘက်မှာအလုတ်အကင်မဖြစ်တဲ့အတွက်အဲ့ဒီစီးပွားရေးနယ်မြေမော်ဒေတာတွေဘက်ကလည်းခတိုင်းနှစ်တွေလိုဝယ်လို့အမကောင်းတာကြောင့်မြစ်ချင်းနားမြို့မှာပဲခန်းကျင်ကြီးတွေပုံနေပြီးဈေးဆက်တိုက်တိုးကျနေတာလို့ခန်းကျင်ကြီးတိုင်လုပ်ငန်းရှင်တူဦးဖြစ်တဲ့ဦးသားငယ်ကပြောပါတယ်
။ဒီမှာကျတော့တိုင်ဈေးပဲပေါ့နော်။ဒီ200 300အဲ့ဒီစားရအစားစားပေါ့တိုင်ဈေးပေါ့။အပြင်မှာကျတော့400 500အစားစားလို့ရောင်းကြတယ်ခန်းကျင်ကြီးကအမြင်နဲ့ပုံသေးတော့မရှိဘူးနော်ကိုတနည်းကောင်းရင်တနည်းမကောင်းအဲ့လိုမျိုးဖြစ်တတ်ပါတယ်မနည်းကဈေးကောင်းသားတဲ့ဒီမှာစိုက်အားတော်တော်များသွားပါတော့များသွားတဲ့အဲ့လိုမျိုးဒီမှာဒီနေ့ဈေးကျသွားတော့ပေါ်စားအချိန်နဲ့ဆိုတော့အများကြီးကွာခြားသွားပြီပေါ်စားတော့1900အဲ့လောက်ကနေစပါတော့အခုကတော့အကောင်းပေါ့နော်အားဆိုရင် 300 အရန်မှဲ့သွားတော့ပါဆိုတော့250 200အဲ့လောက်ပဲရှိတယ်အခု loss ကျွန်တော်အဝေးတင်နေပါလေမရှိဘူးနော်အားကြောင့်ပါမိုးရဲပါတယ်အဲ့လိုမျိုးတွေပေါ့နော်မထွက်တတ်တဲ့ပေါ့ပြောမယ်ဆိုရင်ဒီကချင်ပြည်နယ်ထဲမှာပဲမကုန်နိုင်ဘူးလေနောက်ကဒီမြို့ထဲမှာပဲပေါ့အဲ့လိုမှော်တဲ့ဘာကြီးထွက်မှာပဲအပြီးကဖြုံးကကောင်းတာလေ
အခုလိုခန်းကျင်ဈေးကျတဲ့အခါမှာငွေအားလုတ်သားအင်အားတွေနဲ့ယင်းနှီးထားရတဲ့မူလစိုက်ပျိုးသူတောင်သူတွေကပို့ပြီးဆုံရှုံနှစ်နာမှုတွေနဲ့ကြုံတွေ့ရတာဖြစ်တယ်လို့ဝိုင်းမော်မြို့နယ်နောက်တာလို့ကြည်ပါကခန်းကျင်စိုက်တောင်သူတို့ဖြူဖြူနှဲကပြောပါတယ
်တချို့အများကြီးလုတ်တဲ့လူကတော့စီးပွားရေးတော်တော်ထိခိုက်မှာပဲဘယ်လိုလဲကျမတို့လိုလည်းနေပပလုတ်တဲ့လူကတော့အလောက်မဟုတ်ဘူးပေါ့အများကြီးလုတ်တဲ့လူကြတော့30ချီပြီးတော့ကုန်ခါရှိတယ်လေ။နေ့စားလုတ်အားခါဆိုရင်လည်းတရက်ကို5000ငါးထားရတယ်။အမျိုးရှိတယ်လေ။ငါးရောက်ဆိုတရက်ကိုဘလောက်အများကခရမ်းချင်းဒီခင်းမှာအများကလူဝင်နေရတယ်။နီးကျိုးချီပါချီပြောတာ။ခရမ်းချင်းဒီချုံးပြီဆိုရင်တော့တော်တော်လေးချုံးပြီ။30 80အထိရေးမလုတ်ထားတဲ့လူရှိတယ
်။ဒီနေ့မှတောင်သူတွေရဲ့ခရမ်းချင်းကြီးတွေစိုက်ပျိုးဖြစ်တွန်းပေမဲ့ဈေးကျနေတဲ့အတွက်လက်ရှိဈေးကွက်အခြေအနေကြောင့်အရင်တောင်မရနိုင်ပဲအရှုံးပေါ်နေကြတာလို့တောင်သူတွေကပြောပါတယ်။အခုလိုဈေးကျနေချိန်မှာအရေးအသွေးကောင်းအလုံးလာတဲ့အသီးတွေကိုရတဲ့ဈေးနဲ့ခန်းကျင်တိုင်တွေစီအပြိုင်သွင်းရတာကြောင့်တချို့အမဲ့လွန်အနာဖြစ်ဖြစ်အလုံးမလာတဲ့အသီးတွေဟာပယ်လိုက်ရတဲ့အသီးတွေအဖြစ်တောင်သူတွေရဲ့လက်ထက်မှာရောက်မထွက်ပဲကျန်နေပါတယ်ခရမ်းကျင်ကိုပဲစီးပွားဖြစ်အားထားစိုက်ပျိုးတဲ့တောင်သူတွေလည်းရှိတာကြောင့်အခုလိုဈေးကျနေတဲ့အချိန်မှာအဲ့ဒီတောင်သူတွေအတွက်ပိုပြီးအခက်အခဲဖြစ်စေပါတယ်စိုက်ပျိုးစရိတ်အရင်ပြန်မရတဲ့အပြင်မိသားစုစောင့်ဝင်နေရေးနဲ့ကလေးတွေအတွက်ကျောင်းစစ်အခက်အခဲတွေဖြစ်နေတယ်လို့ခန်းကျင်ကိုအဓိကထားစိုက်ပျိုးတဲ့ဥိုက်ဆိုင်ကပြောပါတယ
်ကျွန်တော်တို့ကတော့ခရမ်းချင်အောင်အားပြုတ်ပြီးမှလုပ်တော့ပါလုပ်ပြီးတော့အခုကဆေးကြတော့စိတ်တောင်မချမ်းသာတော့ဘယ်လိုစိတ်ဆက်ဘယ်လိုပြန်လုပ်ရမယ်မသိတော့ကြာနေအလုပ်လည်းကျွန်တော်လည်းမလုပ်တတ်တော့ဒီခန်းချင်ပဲအားပြုတ်ပြီးမှလုပ်တော့အခုကဆေးတစ်ဖြည်းဖြည်းနဲ့ကြတော့ဘယ်လိုပြန်ထူထောင်ရမသိတော့စာဝေးတည်ရေးလဲသူများလိုလည်းမပြည်တယ်ဟုတ်လုပ်လာခဲ့တဲ့လုပ်လည်းဒါကုံတော့နောက်ပြီးတော့ကလေးကိုလည်းသူတို့ကြောင်းတက်ဖို့ထောက်ပံ့ဖို့ကနည်းနည်းတော့ခက်ခဲမှာ
ပုံမှန်ဆိုရင်ခန်းချင်းအပြင်ပေါက်ပြိုးချိန်ကနေအသီးရင့်မဲ့တဲ့အထိ3လကျော်ရပ်ပေါင်း100ဝန်းကျင်အချိန်ပေးစိုက်ပျိုးပြီးမှဈေးကွက်ထဲရောက်ရှိတာပါတောင်သူတွေဟာသူတို့တတ်နိုင်တဲ့အရင်းအီးကိုတိုင်းစားပြီးတဧကလောက်ကနေဧက10ကျော်အထိကို10သိန်းလောက်ကနေသိန်း100ကျော်အထိစိုက်ပျိုးဈေးအဖြစ်ရင်းနှီးသုံးစွဲထားတာဖြစ်ပါတယ်ဝိုင်းမော်မိုင်းနာနောင်ချင်းရွာတော်နောင်တာလို့စတဲ့မြို့ရွာတွေကတောင်သူတွေဟာ ARE မြစ်ကမ်းတလျှောက်နဲ့တောင်ကြီးတွေအနီးကစိုက်ခင်းတွေမှာခန်းကျင်ကြီးကိုစိုက်ပျိုးကြတာတွေ့ရပါတယ်။မန်လေးစကိုင်းပဲခူးစတဲ့မြန်မာနိုင်ငံအလယ်ပိုင်းကတောင်သူတို့လည်းစိုက်ခင်းမြေငါးပြီးလာရောက်လုပ်ကင်ကြတာရှိပေမဲ့အများစုဟာဒီတကန်တောင်သူတွေဖြစ်ပါတယ်။အရင်နှစ်တွေထက်ဒီနှစ်မှာခန်းကျင်ဈေးကျတာပိုဆိုးတယ်လို့တောင်သူဒေါ်တိုးကြီးကပြောပါတယ်
။ဒီနှစ်ကတည်တာလေ။ခါရင်ကကြပိုင်းရင်လေဒီချိန်မှမကြသေးဘူးအဲ့ဒီလေးလပိုင်းကိုမိမတကြံပြီးသွားမှကျွန်တော်တို့တကြံမှကြတဲ့ခါကျတော့ဈေးတွေကပိတ်ထားတဲ့ခါကျတော့ခရမ်းညင်တွေကမှက်အိမ်မာတွေပုံနေတဲ့ချိန်ကျတော့အဲ့ချိန်ကျတော့ဈေးကျသွားတယ်ဒီလိုမျိုးကြီးမကြသွားဘူးအခုဒီနေ့ပို့တဲ့ဆိုလည်းအလုံးတွေဒီအသက်တင်အခင်းတက်ကထွက်တဲ့ဟာတွေ200ပဲဒါတော့မှကိုပို့ကျင်နိုင်ပို့လို့မရအောင်အဲ့တော့ချန်ချင်တွေကလည်းငုံမလို့လို့ရင်းမလို့လို့ဖြစ်ကုန်ပြီအခုက
မြစ်ကြီးနားမြို့ဈေးကွက်ထဲမှာခန်းကျင်ကြီးစပေါ်ချိန်နိုဝင်ဘာလကုန်ပိုင်းနဲ့ဒီဇင်ဘာလဇန်ပိုင်းတွေမှာဈေးကောင်းလေးရှိတယ်လို့တကြံပြချိန်ကစပြီးမိုးကာလတွေမှာလည်းဈေးကောင်းလေးရှိတယ်လို့သိရပါတယ်ဒီနေ့အတွင်းခန်းကျင်ကြီးဈေးကွက်ဟာကချင်ပြည်နယ်ကခန်းကျင်ဆိုင်တောင်သူတွေဒါမှမဟုတ် မြန်မာနိုင်ငံအလယ်ပိုင်းနဲ့အောက်ပိုင်းဒေသတွေမှာလည်းတပိတ်တောင်ကို50တရာစတဲ့အောက်ဈေးတွေနဲ့သာရောက်နေရပြီးခန်းကျင်ဆိုင်တောင်သူတွေအရှုံးပုံနေကြတာဖြစ်ပါတယ်ခင်ဗျာ။